ယူကရိန်းအစိုးရနဲ့ရုရှားကျွရုံနောက်ခံပေးထားတဲ့တခြားခွဲထွက်ရေးဝါရီတွေကြောင့်အကျဉ်းသားလေးလေးအစီအစဉ်တစ်ခုကိုဒီကနေ့တနင်္လာနေ့မှာလုပ်ဖို့ရှိပေမဲ့လဲလှယ်မဲ့အကျဉ်းသားစီရင်ကိုအချောမတက်ရသေးဘူးလို့ယူကရိန်းသမ္မတဗိုလိုဒီမီယာဇလင်စကီကပြောပါတယ်။ကာနေဂျာပဋိပက္ခအဆုံးသတ်ရေးအတွက် Normandy 4ဆိုတဲ့ယူကရိန်းရုရှားပြင်သစ်နဲ့ဂျာမနီလေးနိုင်ငံကြောင်းဒီဇင်ဘာလ9ရက်နေ့ကပါရီမြို့မှာလုပ်တဲ့ညင်းချမ်းရေးဆွေးနွေးပွဲတွင် All for All လို့ခေါ်တဲ့အကျဉ်းသားလေးလေးအစီအစဉ်ကိုသဘောတူညီချက်ရခဲ့တာပါ။အကျဉ်းသားလေးလေးရဲ့အတွက်အချောသက်လှုပ်ဆောင်ရတာဟာဒီနှစ်ရဲ့အခက်အခဲဆုံးလုပ်ငန်းဖြစ်တယ်လို့သမ္မတဇယ်လင်စကီကပြောပါတယ်။ဒီကြိမ်လဲလှယ်မှုဖြစ်လာမယ်ဆိုရင်တော့ဒါဟာလေးလအတွင်းဒုတိယအကြိမ်မြောက်အကျဉ်းသားလဲလှယ်တာဖြစ်ပါလိမ့်မယ်။ဒီမတိုင်ခင်နောက်ဆုံးအကြိမ်တုန်းကရုရှားနဲ့ယူကရိန်းကြားအကျဉ်းသားစုစုပေါင်းအယောက်80ကိုလဲလှယ်ခဲ့ပြီးဒါဟာစစ်ပွဲအစဉ်လျှော့ချရေးမှာတိုးတက်မှုတစ်ခုဖြစ်တယ်လို့မြင်ရပါတယ်။2014ခုနှစ်မှာခရီးမီးယားဒေသကိုရုရှားကသူ့ပိုင်နယ်အဖြစ်ထည့်သွင်းလိုက်ပြီးရုရှားကျွတော်နောက်ခံပေးထားတဲ့လက်နက်ကင်တွေကဒိုနက်စ်နဲ့လူဟန်စ်ဒေသတွေရဲ့တချို့အစိတ်အပိုင်းတွေအပါအဝင်ယူကရိန်းရှေ့ပိုင်းကိုထိန်းချုပ်လိုက်ခြင်းကလေးကအဲ့ဒီဒေသမှာတိုက်ပွဲတွေစတင်ခဲ့ပြီးလူပေါင်း13,000ကျော်သေဆုံးခဲ့ရပြီဖြစ်ပါတယ်။